လိုက်ဘေးရီးယားလက်ထောက်ကျန်းမာရေးဝန်ကြီးရဲ့လက်ထောက်တဦးဖြစ်သူဟာအီဘိုလာဗိုင်းရပ်စ်ပိုးနဲ့သေဆုံးသွားတဲ့အတွက်လက်ထောက်ဝန်ကြီးဘနစ်စတန်ကိုရိုင်ကယောဂါကူးစက်မှုမရှိအောင်ဟန်တားတဲ့အနေနဲ့သတင်းသုံးပတ်ကြာတိကျခွင့်နေဖို့ဆုံးဖြတ်လိုက်ပါတယ်။သူမှယောဂါလက္ခဏာမရှိပေမဲ့ယောဂါပိုးကူးစက်ခြင်းမရှိဘူးဆိုတာသိကြအောင်အခုလိုလှုပ်ဆောင်ရခြင်းဖြစ်ကြောင်းလက်ထောက်ဝန်ကြီးဘနစ်စတန်ကသတင်းတော့တွေကိုစနေနေ့မှာပြောပါတယ်။သူမရဲ့ဝန်ထမ်းတွေအားလုံးအနေနဲ့လည်းယောဂါပိုးကူးစက်ခြင်းရှိမရှိသိနိုင်မဲ့အများဆုံးရဲ့ဖြစ်တဲ့21ရက်ကြာအိမ်မှာနေကြဖို့ပြောထားပါတယ်။နှစ်ရက်အတွင်းအီဘိုလာရောဂါနဲ့လိုင်ဘေးရီးယားနိုင်ငံမှာလူ150သေဆုံးခဲ့တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတောက်ကြနေမှာပြောပါတယ်။အီဘိုလာရောဂါစတင်ဖြစ်ပွားတဲ့အချိန်ကစလို့လိုင်ဘေးရီးယားနိုင်ငံအတွင်းမှာလူပေါင်း1800သေဆုံးခဲ့ရပြီဖြစ်တယ်လို့ WHO ကပြောပါတယ်။ဒါဟာအီဘိုလာကြောင့်ဂီနီ၊ဆီယရာလီယွန်းနဲ့လိုင်ဘေးရီးယားနိုင်ငံတွေမှာသေဆုံးသူစုစုပေါင်း3083ဦးရဲ့ထက်ဝက်ကျော်လဲဖြစ်ပါတယ်။အသေးရရှိတဲ့အချက်အလက်တွေဟာအီဘိုလာရောဂါကြောင့်ဖြစ်ပွားမှုနှုန်းအတိုင်းအတာအစ်စ်မှဟုတ်ချင်မှဟုတ်မှလို့ WHO ကပြောပါတယ်အခုချိန်ထိတော့ယောဂဘုကုဆက်သူ6500ရှိသွားပြီလို့ခန့်မှန်းထားကြတာဖြစ်ပါတယ်ယောဂဘုကုဆက်သူတွေဟာကျန်းမာရေးဌာနတွေမှာလာပြကြဖို့ကြောက်ရွံ့နေကြတာဖြစ်နိုင်တယ်လို့လူတွေပြစ်ကြနေတဲ့အတွက်လဲကျန်းမာရေးဌာနတွေကသူတို့ကိုလက်မခံဘဲပြန်လွှတ်လိုက်တာမျိုးလဲရှိနိုင်တယ်လို့ WHO ကပြောပါတယ်